ကိုဗစ် -19 ကြောင့်လူစုလူဝေးနဲ့လောရမယ်ကိစ္စတွေအလုံးကိုအစိုးရကပိတ်လိုက်ပြီမဲ့လူထောင်ချီအလုံးလုံးတွေရဲ့စိတ်ယုံတွေကိုလည်းပိတ်တဲ့မပိတ်တဲ့အစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်အများဆုံးတွေ့ကြဖို့မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CGUM ကမတ်လ19ရက်ကတိုက်တွန်းထားပါတယ်။ဒီတိုက်တွန်းမှုကိုအစိုးရကလက်တလုံးမတုံ့ပြန်သေးပါဘူး။စက်ယုံတွေယာယီပိတ်လိုက်တဲ့အခြေအနေကယာတိဥဒုနဲ့ယောဂကပိအခြေအနေကြောင့်ဆိုရင်အလို့သမားတွေကိုယာနှုံးပြတောင်းယူနိုင်ကြောင်းအလို့ရှင်တွေဘက်ကတင်ပြထားတာလည်းရှိပါတယ်။ဒါကြောင့်အစိုးရနဲ့အလို့ရှင်နှစ်ဖက်စလုံးကတောင်းယူပေးနိုင်မယ့်အခြေအနေကိုအလို့သမားတမက္ခတွေကမျှော်လင့်နေရပါ။
အခုဒီမှာတို့တောင်းဆိုတာကဒီကိစ္စကိုဒီမှာတို့ဆွေးနွေးဖို့လိုတယ်။ထိုင်းနိုင်ငံမှာဆိုရင်အစီအစဉ်တွေကယောဂမကူးဆက်အောင်လူစုလူဝေးတွေမလုပ်တော့ဘူးလို့မူထောက်တောင်းတဲ့ဒီလောက်သမားတွေကိုလည်းဘယ်လိုမျိုးပြန်ပေါ်ရမလဲဆိုတော့ဒါကလည်းစဉ်းစားတာမျိုးတွေလုပ်ကြတယ်၊ကျင်းကြတာတွေလုပ်ကြတယ်။ကျွန်တော်နိုင်ငံမှာအဲ့ဒါမလုပ်ရဘူးချင်း။အဲဒါကြောင့်မို့အစိုးရကလည်းလာလေတယ်လို့ကျွန်မတို့မြင်ပါတယ်။သို့တော့မြန်မြန်လုပ်ဖို့လိုနေတဲ့အပေါ်မှာကျွန်မတို့ကတိုက်တိုက်တုံ့နဲ့အစည်းအဝေးခေါ်ပြီးကိုစူးစမ်းနေတာဖြစ်ပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် CDUM ရဲ့ဗဟုအလုံးမှုဆောင်ဖွဲ့ဝင်ဖြစ်သလိုမြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုလုပ်သမားများအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်။တကယ်လို့အစိုးရအစီအစဉ်နဲ့စက်ယုံတွေကိုပိတ်လိုက်ပြီဆိုရင်အလုပ်သမားတွေကိုအခြေခံလစာအတိုင်းထောက်ပံ့ကြေးပေးတယ်လို့သမဂ္ဂတွေကပြောပါတယ်။ဒါကအလို့ရှင်ကတစ်ဖက်သက်ပိတ်တာမဟုတ်လို့အလို့ရှင်နဲ့အစိုးရပေါင်းပြီးအချိုးကျပေးတယ်မပေးတယ်ဆိုတာတွေကြိုတင်ညှိနှိုင်းတယ်လို့ဒေါက်ခိုင်စာအောင်ကစပြောပါတယ်။
အဲ့တော့ပေးရမယ်ဆိုရင်တော့ဘယ်နဲ့ရာခိုင်မုံပေးမလဲ။လို့ပေးထားမလဲ။အလုံးရှင်နေရတာကိုပေးလိုက်တဲ့အတွက်ကြောင့်မို့ကုန်သူတို့မှဒီကုန်ထုတ်ကတော့မရှိဘူးဒီလိုမျိုးပေးလိုက်ရတယ်အဲဆိုရင်သူတို့မှတခြားကုန်ရစိတ်တွေလည်းရှိတယ်ဒါကိုတတ်တာအောင်အစိုးရကဘာလို့လုပ်ပေးလဲဆိုတဲ့ဟာတွေလည်းဒါအပြည့်အဝနှံနှံပေါ့နော်ဆွေးနွေးရမှာဖြစ်ပါတယ
်စက်ယုံတွေခဏပေးလိုက်တဲ့ကာလမှာအလုံးရှင်တွေကအလုံးသမားတွေရဲ့နင်းနာချက်ကိုပေးထားနိုင်လိမ့်မယ်လို့မမြင်ကြောင်းသွေးစည်းညင်ညွတ်သောတမကများအဖွဲ့ချုပ် SDUM ရဲ့လှိုင်းသားရတောင်းအောင်ခံကိုထွန်းထွန်းနိုင်ကပြောပါတယ်
။ဒီနေ့ကတော့အဲ့လိုတိုင်းခဏနေရဲ့အခံဦးတင်တာကတော့ဒီလူကတရားမရမှမဟုတ်တာဟိုလာထောင်ကြည့်ပြီးတော့ပြေးနေရမှာဆိုတော့ဟိုအမျိုးဆုံးတွေရှိတဲ့အခါကျတော့သူကဒီပြဿနာကိုပြေးနိုင်တယ်လို့မထင်သူကလည်းမြင်ပါပဲအဲ့နိုင်ဆုံး
ပြည်တွင်းကုန်ထုတ်လုပ်မှုမှာ CMP အထည်ချုပ်လုပ်ငန်းတွေကဦးဆောင်နေပြီးအလုပ်သမား9000လောက်လုပ်ကိုင်နေကြပါတယ်။အလုတ်သမားတွေကဒီယောဂတဲ့အလုတ်တွေရန်နာလိုက်ရမှာပိုပြီးစိုးရိမ်နေကြရဲ့လို့ဆိုပါတယ်
။ဒီကအလုတ်တော့မှလည်းဒီလိုရေးစားဝယ်နေရေးသင်ပြီးတယ်။အမေကြီးကထောက်ပံ့နိုင်တယ်ပေါ့။အလုတ်မလဲရတဲ့ချိန်ကျရင်ဒီစားဝယ်နေရေးတွေမထောက်ပံ့ရမှာရဲ့ဒီကအဲ့အရာတွေကအဓိကဒီယောဂတာပိုပြီးတော့စိုးရိမ်နေတယ်ဒီက
SDUM ကကိုထွန်းထွန်းနိုင်ပြောသွားတာပါ။နေပြည်တော်မှာမတ်လ18ရက်ကကျင်းပခဲ့တဲ့COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများအပေါ်ကုစားနိုင်ရေးကော်မတီအစည်းအဝေးဆုံးဖြတ်ချက်မှာစီးပွားရေးထိခိုက်မှုအများဆုံးဖြစ်လာနိုင်တဲ့အထည်ချုပ်လုပ်ငန်းတွေ၊ခရီးသွားလုပ်ငန်းတွေ၊အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုဦးစားပေးအဆင့်တက်မှတ်သွားမယ်လို့ပါရှိပါတယ်။ပြီးတော့ပြောင်စုအစိုးရအဖွဲ့ခွင့်ပြုချက်နဲ့နိုင်ငံတော်ရန်မုံငွေတဲကကျပ်ငွေဘီလီယံ50၊လူမှုဖူလုံရေးရန်မုံငွေတဲကဘီလီယံ50၊စုစုပေါင်းဘီလီယံ100၊ကနဦးမှတည်ပြီး COVID-19 ရန်မုံငွေထူထောင်သွားဖို့လဲအဲ့ဒီအစည်းအဝေးမှာဆုံးဖြတ်ခဲ့ရပါဒီငွေတွေကိုအလုပ်သမားတွေအတွက်ဘယ်လိုသုံးစွဲမလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုပ်သမားတမက္ခတွေကပြောပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။